စခိုင်းပြည်နယ်ရင်ကုလသမဂ္ဂရင်းတစည်းတိုက်ခိုက်ခံရမှုအတွင်းရရှိခဲ့တဲ့ဒဏ်ရာနဲ့တဦးသေးဆုံးတဦးပြင်းပြင်းထန်ထန်ဒဏ်ရာရခဲ့မှုအပေါ်လွတ်လပ်စွာစုံစမ်းစစ်ဆေးအရေးယူဖို့ကုလသမဂ္ဂအတွင်းရမှုချုပ်ကတောင်းဆိုလိုက်တဲ့အကြောင်းတင်ပြပေးပါမယ်။စခိုင်းပြည်နယ်တွင်းကကိုဗစ် -19 စောင့်ကြည့်လူနာတွေထံကဓာတ်ခွဲနမူနာတွေကိုရန်ကုန်ကိုတည်ဆောင်လာတဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ရဲ့ကားတနင်္လာနေ့ညနေပိုင်းမှာရခိုင်ပြည်နယ်မင်းပြားမြို့နယ်တွင်တိုက်ခိုက်ခံခဲ့ရတာမှာ WHO အဖွဲ့ကြီးရဲ့ဒေသခံဝန်တန်းဦးပြည့်စုံဝင်းမောင်အပြင်းထန်ဒဏ်ရာရပြီးအင်္ဂါနေ့မနေ့ခင်းမှာတည်ဆုံးခဲ့ရတာပါအစိုးရဝန်တန်းဦးအောင်မျိုးဦးကတော့ပြင်းပြင်းထန်ထန်ဒဏ်ရာရသွားပါတယ်ဒီတိုက်ခိုက်မှုကိုပြင်းပြင်းထန်ထန်ရှုတ်ချကြောင်းနဲ့လွတ်လပ်စွာစုံစမ်းစစ်ဆေးပြီးအရေးယူပေးဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတရက်စ်ကတောင်းဆိုလိုက်တာပါအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဖင်ဒူဂျယ်ရစ်ကအင်္ဂါနေ့ပုံမှန်သတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုသွားပါတယ
် And I'm sent to report that a driver with the World Health Organization working in Rakhine State in Myanmar
ကုလသမဂ္ဂအမှတ်တံဆိပ်ခင်းခင်းရှားရှားပါတဲ့ကားတစ်စီးတနင်္လာနေ့ညနေပိုင်းရခိုင်ပြည်နယ်တွင်တိုက်ခိုက်ခံရမှုအတွင်း WHO အဖွဲ့ကြီးအတွက်အလုလုပေးနေတဲ့ရှင်မောင်တည်ဆုံခဲ့ရပါတယ်။တည်ဆုံခဲ့ရတဲ့ဦးပြည့်စုံဝင်းမောင်ကမြန်မာနိုင်ငံကျန်းမာရေးဝန်ကြီးဌာနကိုကူညီမှုအနေနဲ့ရခိုင်ပြည်နယ်တွင်းက COVID-19 စောင့်ကြည့်လူနာတွေရဲ့ဓာတ်ခွဲနမူနာတွေကိုတည်ယူပို့ဆောင်ပေးခဲ့တာဖြစ်ပါတယ်။ကမ္ဘာဘေးကင်းရေးဆောင်ရွက်ရင်းအသက်ဆုံးရှုံးခဲ့ရတာဟာဆိုရင်ဝမ်းနည်းစရာဖြစ်ပါတယ်လို့ WHO အကြီးအကဲဒေါက်တာတက်ဒရော့စ်ကလည်းပြောဆိုထားပါတယ်ဆိုပြီးသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်တည်ဆုံးခဲ့ရတဲ့ဥပြည့်စုံဝင်းမောင်အတွက်ဝမ်းနည်းရာကြောင့်နဲ့ဒဏ်ရာရခဲ့တဲ့အစိုးရဝန်ထမ်းဥအောင်မျိုးဦးအမြန်ဆုံးပြန်လဲကျန်းမာလာစေဖို့ဆုတောင်းကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ကပြောဆိုထားပါတယ်ဒီတိုက်ခိုက်မှုကိုအပြည့်အဝပွင့်လင်းမြင်သာမှုရှိရှိစုံစမ်းစစ်ဆေးပြီးကျူးလွန်သူတွေကိုတရားဥပဒေနဲ့အညီအပြစ်ပေးဖို့လဲကုလသမဂ္ဂအတွင်းရေးမှူးချုပ်ကတောင်းဆိုကြောင်းပြောခွင့်ရကကြေညာချက်ထုတ်ပါတယ်။ရခိုင်ပြည်နယ်မင်းပြားမြို့နယ်ရာမောင်းတံတားအနီးမှာတနင်္လာနေ့ညနေခင်းကကုလသမဂ္ဂရဲ့အဖွဲ့တစ်ခုဖြစ်တဲ့ WHO အဖွဲ့အမှတ်တံဆိပ်ထင်ထင်ရှားရှားပါတဲ့မော်တော်ယာဉ်တိုက်ခိုက်ခံရတဲ့အတွက်တုံ့လှုပ်မိတယ်လို့မြန်မာနိုင်ငံခြားရေးဝန်ကြီးဌာနကကြေညာချက်ထုတ်ပါတယ်ဒီတိုက်ခိုက်မှုကိုစုံစမ်းစစ်ဆေးသွားမယ်လို့လည်းနိုင်ငံခြားရေးဝန်ကြီးဌာနကြေညာချက်မှာပါပါတယ်ရခိုင်ပြည်နယ်တွင်းမှာတပ်မတော်နဲ့ရခိုင်လက်နက်ကိုင်တပ် AA ကြားတိုက်ပွဲတွေရှိနေပြီးအခုတိုက်ခိုက်ခံရမှုနဲ့ပတ်သက်လို့တော့တာဝန်ခံမဲ့သူမရှိပါဘူးရခိုင်ပြည်နယ်တွင်းတိုက်ခိုက်မှုတွေကြောင့်ကမ္ဘာ့ကျန်းမာရေးအဖွဲ့ကဝန်ထမ်းတဦးအသက်ဆုံးရှုံးရတဲ့အပေါ်ဝန်းနေရတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကလည်းထုတ်ပြန်ခဲ့ပြီးရခိုင်မှာတိုက်ပွဲတွေရပ်တန့်ဖို့အမြန်ဆုံးလိုအပ်နေပြီဆိုတာကိုဒီအချက်ကထပ်မံမိမောင်းထိုးပြနေတယ်လို့လည်းထောက်ပြထားပါတယ်။ဥပြည့်စုံဝင်းမောင်တည်ဆုံခရမှုအတွေ့ဝန်းနေမှုအထင်းမှတ်နဲ့ရန်ကုန်မြို့ကုလသမဂ္ဂရုံးမှာအင်္ဂါနေ့ကကုလသမဂ္ဂအလံကိုတိုင်တဝက်ရှော့ချလွှင့်ထူခဲ့ပါတယ်ရှင်။ကျမတင်ကြီးထိုက်ပါ